င်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများစီစဉ်မှာနေ့စဉ်သတင်းတွေတဲကမှတ်သားမိရဲ့စကားတချို့ကိုပြန်ဖောက်သည်ချလိုပါတယ်မောင်တော်ဒေတာအကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းရွှေတဂုံစီတော်ကိုအကျန်းဖက်တိုက်ခိုက်မယ်လို့သတင်းတွေထွက်ပေါ်လာတဲ့အတွက်ရွှေတဂုံလုံးဂျုံရေးကိုတိုးမြှင့်ဆောင်ရွက်နေတယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးသူတော်ဦးအောင်ကပြောလိုက်ပါတယ်နိုဝင်ဘာ18ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးပြီးသတင်းတောက်တွေနဲ့တွေ့ရမှာဝန်ကြီးဦးအောင်ကအခုလိုပြောပြတာဖြစ်ပါတယ
်အခုရမနိုင်ငံနှစ်ခွက်ဖြားမှာဖြစ်ပေါ်နေတဲ့နော်ဖြစ်ပေါ်နေတဲ့ပုံလေအကြမ်းဖက်မှုအကြမ်းဖက်မှုဟုတ်လားခုနနေနေဆောင်းချက်တည်းရဲ့ပတ်သက်ပြီးတော့မှခုနပြည်တွင်းပြည်ပအဖြစ်သမားတချို့ကလည်းဒီလိုဖျက်ယူနှောက်ရှက်မယ်ဘာညာသတင်းတွေလွှင့်လာလေရာသူကြမှာပါအဲခုနဆိုရင်အင်တာနက်တို့ Facebook ပေါ်ကြည့်လို့ရှိနေပဲနော်ခုနနှောက်ရှက်တဲ့ပုံစံဒီဇိုင်းတွေတော့မှတင်ထားတာတွေ့ရမှာပါအဲ့တော့ဘာလို့ဆိုတော့ဒီလိုစမကြီးရဲ့လုံညုံမှုကတော့မြန်မာနိုင်ငံရဲ့ဒါအသက်ပြေကျော်ဖြစ်ပါတယ်လုံညူအပြည့်ဝရရှိအောင်တို့တဲ့လုံရင်းဝန်ထမ်းတွေတိုးချက်ခံထားဖို့လေညှိနှိုင်းထားပါတယ
်ကုန်စည်နှုန်းကြီးမြင့်လာတာဟာဈေးကွက်ဝယ်လို့အားနဲ့ရောင်းလို့အားအရာဖြစ်ပြတဲ့သဘောဖြစ်တဲ့အတွက်ဈေးကွက်စီးပွားရေးစနစ်အရအစိုးရအနေနဲ့ဝင်ရောက်ထိန်းချုပ်ဖို့မသင့်ပါဘူးလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာသန်းမြင့်ကပြောကြားလိုက်ပါတယ်နိုဝင်ဘာ16ရက်နေ့ကပြည်သူ့လွှတ်တော်မှာကုန်စည်နှုန်းကြီးမြင့်လာတာကိုအစိုးရအနေနဲ့ဘယ်လိုကင်တွယ်ဆောင်ရွက်နေပါသလဲလို့လွှတ်တော်ကိုယ်စားလှယ်တွေကမေးမြန်းရမှာဝန်ကြီးဒေါက်တာသန်းမြင့်ကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
ကိုယ်စည်းတုံးများကိုအစိုးရကတိုက်ရိုက်ထိကျုံဆုံးမြပေးခြင်းမပြုဘဲရောင်းလိုအပ် supply နဲ့ဝယ်လိုအပ် demand ကိုမူတည်ပြီးတတ်မှတ်ဆုံးဖြတ်ခြင်းဖြစ်ပါသည်ဖြင့်ထိန်းချုပ်ခြင်းကိုသာဆောင်ရွက်ပေးလျက်ရှိပါကြောင်းနှင့်ဈေးကွက်စီးပွားရေးစနစ်အရကိုယ်စည်းတုံးအစိုးရမှတိုက်ရိုက်ထိကျုံရန်မသိပါကြောင်းရှင်းလင်းတင်ပြပါတယ
်ကိုယ်စည်းတုံးတက်နေတာကိုအစိုးရတရရဲ့တာဝန်ယူမှုတာဝန်ခံမှုအရဘယ်လိုဖြေရှင်းနေပါသလဲဆိုတာပြည်သူတွေသိရှိနိုင်အောင်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမေးမြန်းရတာပါလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်နှင့်သက်ကပြောကြားလိုက်ပါတယ်နိုဝင်ဘာ16ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်မှာကုန်စည်နှုန်းကြီးလာတာနဲ့ပတ်သက်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးကိုမေးခွန်းထုတ်ရမှာအခုလိုပြောကြားရတာဖြစ်ပါတယ်
။စည်နှုန်းတရရိတ်တက်နေခြင်းဟာယခုအစိုးရလက်ထက်မှာလူမှုဘဝရဲ့အနီးကပ်ဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုကြီးတရဖြစ်ပါတယ်။ဒီလိုဖြစ်လာရခြင်းမှာလည်းယခင်ခေတ်စနစ်တွေအစိုးရတွေလက်ထက်ကလေးကကုန်စည်နှုန်းတက်နေခြင်းပြဿနာကိုမဖြေရှင်းနိုင်ခဲ့ပါဘူး။ယခုအစိုးရတက်လာပြီးနောက်ပိုင်းမှာလည်းကုန်စည်နှုန်းဟာရော့ချမှုမရှိတဲ့အပြင်ယခင်အတိုင်းပဲတရရိတ်ဆက်ညစ်နေတာကိုတွေ့ရပါတယ်။ဒါကြောင့်ကုန်စည်နှုန်းတက်နေမှုကိုအစိုးရတရရဲ့တာဝန်ယူမှုတာဝန်ခံမှုရလည်းကောင်းယခုအစိုးရရဲ့ဘူဟာရတရဖြစ်တဲ့ပြည်သူအများစုဘဝလွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးကိုလည်းကောင်းဘယ်လိုဆောင်ရွက်ပေးနေသလဲဆိုတာပြည်သူတွေသိရှိအောင်ပွင့်လင်းမြင်သာမှုနဲ့ခြားပြစေခြင်းမျိုးဖြစ်ပါတယ်။
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်နှင်းသက်ရဲ့အမေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဖြေကြားတာဟာအလွန်စိတ်ပျက်စရာကောင်းတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောကပြောလိုက်ပါတယ်။နိုဝင်ဘာ16ရက်နေ့ကကုန်စည်နှုန်းကိစ္စပြည်သူ့လွှတ်တော်မှာဆွေးနွေးပြီး RFB ကမေးမြန်းရမှာဦးဦးလာစောကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ကျွန်တော်ပထမဆုံးကလေဒေါက်ခင်နှင်းသက်ကိုလေးစားပါရနော်။ကျွန်တော်ရန်ကုန်မှာဦးက1300ဖြစ်နေတယ်ဒေါ်လာကနော်။အဲ့တော့ကုန်စည်နှုန်းကလည်းအများကြီးတက်တဲ့ခါကျတော့ကျွန်တော်အပြောင်းလဲမျှော်တဲ့လူတွေအတွက်တကယ်ရင်ထဲမှာပြောလေတခုခံစားနေရပေါ့လေအဲ့ဒါကဝန်ကြီးဌာနကဖြေရှင်းပေးတဲ့ကိစ္စအဲ့တော့သူကပြည်သူ့လူထုကိုယ်စားလှယ်တောင်းနေသူမေးတဲ့မေးခွန်းပေါ့မေးခွန်းမေးတဲ့ခါမှာတုံ့ပြန်တာကတော့ကျွန်တော်ပြုတ်လင်းပြောရင်အမှန်တရားစစ်ပြစ်ဖို့ကောင်းတယ်နော်ဟောသူက theory တွေချပြတယ်ကုန်စည်နှုန်းတစ်ခုချင်း list ပြတယ်ရာဂိုင်းနှုန်းတွေထပ်ပြတယ်ပြပြီးတော့ဒါသူကဟိုရောင်းလိုကဝယ်လိုကပြဿနာဆိုတဲ့ဟာမျိုးပဲရှင်းချသွားတယ်ပေါ့အဲ့တော့ကျွန်တော်မြင်တာကဒါဝန်ကြီးဌာနရဲ့ rule ပဲဝန်ကြီးဌာန rule ဘာလုပ်မလဲဝန်ကြီးဌာနကတကယ်ဘာတွေလုပ်နေတယ်လဲဆိုတော့လောက်အောင်ပါအဲ့ဒီပြဿနာကိုအဲ့လိုဒါသူတမတာအတိုင်းဖြစ်နေပုံစံမျိုးလုပ်တဲ့ခါကျတော့ဝန်ကြီးဌာန rule လည်းပျောက်သွားအဲ့ဆိုဝန်ကြီးဆိုပါတယ်ဘာမှအဓိပ္ပာယ်မရှိတော့ဘူးအဲ့တော့သူဒီ talking နဲ့တင်မေးတဲ့မေးခွန်းနဲ့ပတ်သက်ပြီးတော့သူသူ့မှာအဖြေမပါဘူ
းရန်ကုန်စီပင်သားရနယ်နိမိတ်တော်မှာမော်တော်ဆိုင်ကယ်စီးနှင်းခွင့်ပြုမပြုမေးမြန်းချက်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဒုဝန်ကြီးကဖြေကြားတာဟာလက်တွေ့နဲ့ကင်းကွာနေပြီးတော့ပြည်သူနဲ့ကင်းကွာနေတဲ့အတွက်ကန့်ကွက်တယ်လို့မင်္ဂလာတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောကြားလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်မှာရန်ကုန်မြို့သစ်တွေမှာမော်တော်ဆိုင်ကယ်စီးကွင့်ပြုမပြုလွှတ်တော်ကမေးမြန်းပြီး RFA ကမေးမြန်းရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဒီတော့ကဒီဆိုင်ကယ်စီးနှင်းခွင့်ဆိုတာမပြုဆိုတာလည်းဥပဒေမရှိပါဘူး။ဥပဒေမရှိဘူးညွှန်ကြားချက်တရက်ပေါ်မှာပဲအဲ့လိုလိုတာပေါ့ဒီချီပီတာလွတ်တော်ကိုယ်စားလှယ်ဥညာလည်းပြောသွားပါတယ်ဒါကအရင်တော့ကဒီစစ်အာဏာရှင်တွေလက်ထက်တုန်းကလူကြီးတွေရဲ့လမ်းကြောင်းသားကိုဆိုင်ကယ်တွေနဲ့ကတ်မာမျိုးတွေသူတို့ရဲ့အသက်လုံခြုံရေးကိုစိုးရိမ်နေတဲ့အတွက်ဒီအမိန့်ကိုထုတ်ခဲ့တာပေါ့နော်အခုလည်းဒီအရကြီးကိုဆက်ပြီးတော့ကျင့်သုံးပြီးတော့ဟိုလက်တွေ့မကြတဲ့ပြည်သူတွေနဲ့ကင်းကွာတဲ့အခုလိုဖြေကြားချက်အတွက်တော့ကျွန်တော်တို့ကန့်ကွက်ပါ
66ကာကြီးကိုအရသာအစိုးရကိုနိုင်ကအသုံးချတာမျိုးဟာဒီမိုကရေစီခေတ်မှာမဖြစ်သင့်တဲ့ကိစ္စပါလို့သတင်းမီဒီယာအကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောလိုက်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ကအားရိတ်လိုက်စားမှုနဲ့ပတ်သက်လို့စွပ်စွဲဝေဖန်ရေးသားခဲ့တဲ့အပေါ် 11 သတင်းစာကသတင်းစာသမားနှစ်ဦးကိုအမှုဖွင့်တရားစွဲခဲ့ရတဲ့ပတ်သက်လို့နိုဝင်ဘာ13ရက်နေ့ကကမာရွတ်သတင်းမီဒီယာကမေးမြန်းရမှာဦးမြင့်ကျော်ကအခုလိုပြောကြားရတာဖြစ်ပါတယ
်။မီဒီယာအပြင်ကိုပို့ပြီးတော့ကြဲကြဲပြင်းပြင်းဟိုနိုင်ငံသားတိုင်းနဲ့ဆိုင်နေဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်တဲ့အဲ့ဒါကိုဟိုဘယ်လိုခေါ်မလဲနှိုးစော်တဲ့အဲ့ဒီအခွင့်အရေးအတွက်ပြောဆိုနေတဲ့အခွင့်အရေးအားလုံးပါဝင်ပြီးတော့ပြောဆိုတင်တဲ့ကိစ္စလို့ထင်ပါတယ်မီဒီယာထက်ကိုပိုကြီးကျယ်ပြန့်နေနိုင်ငံသားတိုင်းရဲ့လူလတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လေပေါ့နော်ဟိုဒီလိုမျိုးဟိုဆိုရှယ်မီဒီယာတွေပေါ်ကနေအွန်လိုင်းပေါ်ကနေဟိုရေးသားတဲ့ဟာတွေရေးယူဖို့ပေါ့နော်သူပြင်တော့အစိုးရအတွက်ကာကွယ်ဖို့လို့ကျွန်တော်ထင်ပါနားလဲပါတယ်ဆိုတော့အဲ့လိုမျိုးလုပ်တဲ့ဟာတော့တကယ်တမ်းကြိုင်တော့မကောင်းဘူးပေါ့နော်မှန်တော့နိုင်ငံသားတွေဥပဒေဆိုတာနိုင်ငံသားတွေကိုကာကွယ်ဖို့အတွက်အဓိကရည်ရွယ်မှာအစိုးရကိုကာကွယ်ဖို့ကဒါအဓိကထားတာမျိုးမဖြစ်သင့်ဘူးပေါ့
။အာဏာပိုင်တွေကဆက်သွယ်ရေးဥပဒေပုံမှာ66ဂါကြီးကိုလက်နက်တစ်ခုလိုအသုံးပြုလာတာဟာစာနယ်ဇင်းလွတ်လပ်ခွင့်အတွက်အန္တရာယ်ရှိပါတယ်လို့ပြည်မြန်မာအဖွဲ့ဝင်စာရေးဆရာမမတ်တီတာစမ်းကြောင်းကပြောကြားလိုက်ပါတယ်။နိုဝင်ဘာ15ရက်နေ့ကပုံမှာ66ဂါကြီးဖြတ်သိမ်းပေးဖို့ပြည်မြန်မာအဖွဲ့ကတောင်းဆိုတာနဲ့ပတ်သက်ပြီးမတ်တီတာကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
သူရကိုတက်မရောကိုတခါမီဒီယာကိုတိုင်းပေါ့နော်အဲ့ဒီလူတွေအကုန်လုံးကအချင်းချင်းကြားထဲမှာထိခိုက်နစ်နာအောင်လို့ပေါ့နော်ချက်ချင်းကြီးအဖမ်းခံရအောင်လို့ဆိုတဲ့ပုံစံနဲ့ဒီဥပဒေကိုအလွယ်ဆုံးလာတာတကြောင်နောက်တစ်ကြောင်ကကြတော့ဒီဥပဒေကိုမီဒီယာသမားတွေအတွက်သုံးတဲ့အသုံးမှာသတင်းမီဒီယာဥပဒေရဲ့အာမကောင်မှုသတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကဟိုလုံလောက်တဲ့ဩဇာနဲ့လုပ်ပိုင်ခွင့်မရှိမှုပေါ့နော်ဒါတွေကဆက်ဆက်နေတယ်လို့ယူဆတဲ့ကြောင်ကျွန်တော်ကနှစ်ခုစလုံးကိုပြန်လဲသုံးတက်ဖို့လို့အတွက်တောင်းရတာဖြစ်ပါတယ်
အခုတော့မမသားသားစကားများစီစဉ်အောင်လုပ်ပါခင်ဗျာကျေးဇူးနားဆင်ကြတဲ့အားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ